Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းလေးဖြစ်ပါစေရှင်။ VOA American တက်မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ17ရက်နေ့တောက်ကြနေမနက်ခင်းသတင်းလွှင့်လွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလပိုင်ပါအခုနှစ်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင်။
ကျမနန္ဒာချမ်းပါရှင်ဒီမနေ့သတင်းတွေကိုဥဆက်မိုးဝင်နဲ့အတူကြေညာပေးမှာဖြစ်ပါတယ်။လာမယ့်နှစ်အတွင်းမှာဆီးရီးယားဒုက္ခသည်အနည်းဆုံး1000လောက်ကိုလက်ခံသွားမယ်လို့အမေရိကန်ပြည်ထောင်စုကကြေညာပရင်းနေမှာပြောဆိုလိုက်ပါတယ်။မြန်မာတင်မောသားတွေပါဝင်တဲ့ကုန်တင်တင်မောဒစင်တောင်တရုတ်ပင်လယ်တွင်မှာပျောက်ဆုံးနေတာကြောင့်ပြန်ပေးဆွဲခံရတာဖြစ်မှာကိုစိုးရိမ်နေပြီးမလေးရှားအစိုးရကလိုက်လံရှာဖွေနေပါတယ်။ဒီသတင်းတွေအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကြေညာပေးမှာဖြစ်ပါတယ်ရှင်။
အမဘီရှင်ဒီနက်ခင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းတော်တွေထဲမှာတော့တိုင်းရင်းသားဒေသတွေမှာ NLD ဝင်ရောက်ရှင်ပြိုင်တာဟာတိုင်းရင်းသားအခွင့်အရေးတွေကိုကာကွယ်ပေးဖို့ဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်
။ကျမတို့ဟာတခြားပါတီအဖွဲ့အစည်းတွေနဲ့ရှင်ပြီးတော့အဖွဲ့ချုပ်ကကိုယ်စားလှယ်တွေဟာရွေးခံမှာပါ။ဒီလိုကျမတို့ရွေးခံတာဟာတိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုကျမတို့
အပြည့်အစုံကိုတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသားပါတီတွေရဲ့တဘောထားအမြင်နောက်ပိုင်းမှာတော့ Vote for Children ကလေးများအတွက်မဲပေးပါဆိုတဲ့လူထုလှုပ်ရှားမှုအကြောင်းကိုလည်းနားဆင်ရအောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမနန္ဒာချန်နယ်ဦးဆံမိုးဝေတို့ကကြီးညာပေးကြပါအောင်ရှင
်။ Syria နိုင်ငံကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်အနည်းဆုံး1000လောက်ကိုလာမယ့်နှစ်အတွင်းမှာလက်ခံသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းတိုးမြင့်ပေးအပ်သွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကြာတာပရင်းနေမှာပြောဆိုလိုက်ပါတယ်။ရှေ့လကစပြီးဆီးရီးယားဒုက္ခသည်တွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပြုဖို့အတွက်လိုအပ်တဲ့ပြင်ဆင်ချက်တွေကိုလည်းလှုံ့ဆော်ကြဖို့တာဝန်ရှိသူတွေကိုသမ္မတဘရက်အိုဘားမားကညွှန်ကြားခဲ့တယ်လို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျော့စ်အန်နက်စ်ကပြောဆိုခဲ့ပါတယ်။နှစ်စဉ်ကမ္ဘာတဝန်းကဒုက္ခသည်9000လောက်ကိုအမေရိကန်ပြည်ထောင်စုကလက်ခံနေတာဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးကိုချိမ့်ချောက်မခံရစေဖို့အသည့်ရောက်လာမဲ့သူတွေကိုကိုရဲရာဇဝင်နောက်ကျောင်းစစ်ဆေးမှုတွေကိုတော့တင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့လည်း Mr. NS ကပြောဆိုခဲ့ပါတယ်။ဒါပြင်အမေရိကန်ထောက်လှမ်းရေးအကြီးအကဲ James Clapper ကလည်းအခုလိုအရှိအလေပိုင်းဒေတာကပြိပခါတွေကြောင့်ဒုက္ခသည်တွေတခြားနိုင်ငံတွေကိုထွက်ပြေးနေကြတဲ့အထက်မှာ IS စစ်သွေးကြွတွေရောပါလာပြီးစိတ်ဝင်ထိုးဖောက်မှာကိုစိုးရိမ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောကြားထားပါတယ်။ထောင်ပေါင်းများစွာသောဒုက္ခသည်တွေအနေနဲ့ဥရောပတလွားကိုအလုံးအင်းနဲ့ဝင်ရောက်နေချိန်မှာအင်ဂျီရောကဒီကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံအတွင်းရုရှားရဲ့ပဝင်ပတ်သက်နေမှုနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့အံ့အားတသင့်မဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုရဲ့ထောက်လှမ်းရေးနဲ့လူညုံရေးတာဝန်ရှိသူတွေကပြောဆိုခဲ့တယ်လို့ရုရှားနိုင်ငံရဲ့ရန်လိုတဲ့ရည်တည်မှုအပေါ်စိုးရိမ်မှုရှိနေစေဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံဟာအလွန်ပွင့်ပွင့်လင်းလင်းပဲလှုပ်ဆောင်နေတဲ့အကြောင်းအခုဆိုရင်ဆီးရီးယားနိုင်ငံကိုလူတွေနဲ့ပစ္စည်းတွေတွာလာနေစေဖြစ်ပြီးဝါရှင်တန် DC မှာကျင်းပတဲ့လုံခြုံရေးနဲ့ထောက်လှမ်းရေးတာဝန်ရှိသူတွေရဲ့အစည်းအဝေးမှာ CIA အဖွဲ့ရဲ့ညွှန်ကြားရေးမှူးဂျွန်ဘရန်နန်ကပြောဆိုလိုက်ပါတယ်။သူတို့မှာအကြောင်းအရာနှစ်မျိုးရှိတယ်လို့လည်းသူကပြောပါတယ်။အဲ့ဒီထဲမှာတစ်ခုကတော့ရုရှားနဲ့နှစ်ကာလကြာရှည်ဆက်ဆံခဲ့ပြီးတော့ဆီးရီးယားတပုံနေနဲ့တိုက်ခတ်တဲ့နေရာမှာအရှုံးနဲ့ရင်ဆိုင်နေရတဲ့သမရဘာရှာအီရာဆတ်အစိုးရကိုပစ္စည်းတွေနဲ့တပ်ဖွဲ့ဝင်တွေထောက်ပံ့ပေးရေးဖြစ်ပါတယ်။နောက်တစ်ချက်ကတော့ IS လို့ခေါ်တဲ့ Islamic စစ်သွေးကြွတွေကြီးထွားလာတာနဲ့ပတ်သက်ပြီးတော့ရုရှားရဲ့စိုးရိမ်မှုတွေတိုးမြလာတဲ့အခြေလဲဖြစ်တယ်လို့ဆိုပါတယ်။ဒီတော့အတွင်း Al Qaeda ဦးဆောင်တဲ့တပုံနေရဲ့လက်ချက်နဲ့ Idlib မှာရှိတဲ့ Leaders Camp ကိုတိုက်ခတ်မှုအတွင်းမှာစီးရီးယားအစိုးရတပ်ဖွဲ့ဝင်60နီးပါးတိစုံသွားခဲ့ရပါတယ
်။ IS အကြမ်းဖက်စစ်သွေးကြွတွေကနေတရုတ်နိုင်ငံသားတဦးကိုပြန်ပေးဆွဲထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်တရုတ်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကကြာတာပရင်းနေမှာပြောဆိုလိုက်ပါတယ်။ပြန်ပေးဆွဲခံထားရတဲ့အမျိုးသား2ယောက်ရဲ့ဓာတ်ပုံတွေနဲ့ဒဇာကန်တွေလွတ်မြောက်ဖို့အတွက်အတိအကျပြောမထားတဲ့ပြန်ပေးငွေတောင်းဆိုထားတာကို IS စစ်သွေးကြွအဖွဲ့ကသူတို့ရဲ့ online မဂ္ဂဇင်းမှာဖော်ပြခဲ့ပြီးတော့နောက်တစ်ရက်မှာပဲတရုတ်အစိုးရရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒဇာကန်နှစ်ဦးဟာအသက်50အရွယ်တရုတ်နိုင်ငံသားဖန်ဂျင်ဂွီးနဲ့အသက်48နှစ်အရွယ်နော်ဝေးနိုင်ငံသားအိုလီဂျိုဟန်ဂရင်းစကတ်အော့ဖစတတ်တို့ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒဇာကန်တွေကိုဘယ်ချိန်ကဖမ်းဆီးသွားပြီးတော့ဘယ်နေရာမှာထိန်းသိမ်းထားတယ်ဆိုတာကိုတော့သတင်းမှာဖော်ပြမထားပါဘူး။ နော်ဝေဝင်ကြီးချုပ်အာနာဆိုဘတ်ကလည်းပြီးခဲ့တဲ့ဇန်နဝါရီလကုန်ကအသက်40ကျော်အရွယ်နော်ဝေနိုင်ငံသားအမျိုးသားတဦးဆီးရီးယားမှာပြန်ပေးဆွဲခံခဲ့ရပုံရတယ်လို့အာနာပိုင်တွေကသိရှိထားပြီးသူ့ကိုအိုင်းရစ်စစ်သွေးကြွအဖွဲ့ကဖမ်းဆီးထိန်းသိမ်းထားတယ်လို့ယုံကြည်ရကြောင်းဗုဒ္ဓဟူးနေ့ကပဲပြောဆိုခဲ့ပါတယ်နော်ဝေနိုင်ငံအနေနဲ့သူ့နိုင်ငံသားလွတ်မြောက်ရေးအတွက်အစွမ်းကုန်ဆောင်ရွက်နေတယ်လို့လည်းပြောဆိုခဲ့ပေမယ့်အကြမ်းဖက်သမားတွေကိုတော့ပြန်ပေးငွေပေးမှာမဟုတ်ဘူးလို့လဲဝန်ကြီးချုပ်ကပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုပေါ်တားမြစ်ပိတ်ပင်တဲ့ Republican ရဲ့ပါတီရဲ့ဆုံးဖြတ်ချက်ကိုကြာသပတေးနေ့မှာအမေရိကန်အထက်လွှတ်တော်ကအတည်ပြုမပေးနိုင်သေးဘဲဖြစ်နေပါတယ်။အတည်ပြုပေးနိုင်ဖို့အတွက်မဲ60လိုအပ်ပါတယ်။ဒါပေမဲ့ကန့်ကွက်ချက်ကိုအတည်ပြုပေးဖို့အတွက်ထောက်ခံမဲ58မဲသာရရှိပြီးတော့ကန့်ကွက်မဲက42မဲရရှိခဲ့တာဖြစ်ပါတယ်။အခုဆိုရင်သမ္မတဘရက်အိုဘားမားဟာအဲ့ဒီသဘောတူညီမှုကိုလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်။အောက်လွတ်တော်ရဲ့ဥက္ကဋ္ဌဂျွန်ဘေနာကတော့ဒီသဘောတူညီမှုပေါ်တားဆီးပိတ်ပင်နိုင်မှုအတွက် Republican Party ဘက်ကလှုပ်ဆောင်မယ်လို့ကြားသာပတင်းတွေမှာပြောကြားခဲ့ပါတယ်။ Democratic Party ဝင်တွေအပါအဝင်အဲ့ဒီသဘောတူညီမှုပေါ်ဆန့်ကျင်သူတွေကဒီသဘောတူညီမှုဟာအီရန်နိုင်ငံကိုနျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုအတွက်အခွင့်အလမ်းတွေပေးထားပြီးတော့အကြမ်းဖက်မှုတွေကိုထောက်ပံ့နိုင်မှုအတွက်ဘီလီယံနဲ့ချီတဲ့ဒေါ်လာငွေတွေရရှိသွားစေလိမ့်မယ်ဆိုပြီးတော့ပြောကြားနေပါတယ်။သမ္မတဘရက်အိုဘားမားအစိုးရကတော့ဒါဟာအကောင်းဆုံးသဘောတူညီမှုဖြစ်တယ်။အီရန်နိုင်ငံအနေနဲ့ဒီသဘောတူညီမှုကိုမချိုးဖောက်နိုင်အောင်တင်းကျပ်တဲ့စစ်ဆေးမှုတွေပြုလုပ်နိုင်မှာဖြစ်တယ်လို့ပြောဆိုနေပါတယ်ခင်ဗျာ။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433 9လိုင်းဒိုမီတာ48 kHz 6785 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509 9ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်။ပျောက်ဆုံးနေတာတပတ်ကြာလာနေပြီးပင်လယ်ဓားများတွေပေါ်တဲ့တောင်တရုတ်ပင်လယ်ပြင်မှာပြန်ပေးဆွဲခံရတာဖြစ်နိုင်တယ်လို့စိုးရိမ်နေရတဲ့ကုန်တင်သင်္ဘောတစင်းကိုမလေးရှားအနာပိုင်တွေမနေ့ကြာတာပြင်းနေကလိုက်လံရှာဖွေနေကြပါတယ်။မလေးရှားမှတ်ပုံတင်သင်္ဘောဟာဆာရာဝက်ပြည်နယ်ကန်ယိုရန်တလျှောက်ကိုခုံမောင်းနေစဉ်ပြီးခဲ့တဲ့ကြာတာပြင်းနေကကုမ္ပဏီနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်တယ်လို့ပြည်နယ်ကမ်းခြေဆောင်အကြီးအကဲရေဒတ်ဗိုလ်ချုပ်ကြီးအစ်စမေးလီဘူဂျန်ပစ်ကဘူဂျန်ပစ်ကိုကိုးကားပြီးတော့ Channel News Asia သတင်းကဖော်ပြခဲ့ပါတယ်။တန်တဲ့ပစ္စည်းတွေပိုက်လုံးတွေစောက်တော့ကုန်တွေကိုပစ္စည်းမျိုးစုံတင်ဆောင်လာတဲ့ MV Salian Timoha Sarawak ပြည်နယ်မြို့တော်ကုချင်းကနေလင်မန်းမြို့ကိုခုံမောင်းပြီးတင်မောပေါ်မှာမြန်မာမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံသားတွေအပါအဝင်တင်မောသား14ဦးလိုက်ပါခဲ့ကြတယ်လို့လည်းဆိုပါတယ် MV Salian တင်မောဟာပြန်ပေးဆွဲခံခဲ့ရပြီးမလေးရှားရေပိုင်နဲ့အပြင်ဘက်ကိုခေါ်ထုတ်သွားတာဖြစ်နိုင်တယ်လို့နာတူနာကျွန်းစုအနီးအင်ဒိုနီးရှားရေပိုင်နဲ့အတွင်းမှာရှိနေနိုင်တယ်လို့လည်းရေဒတ်ဗိုလ်ချုပ်ကြီးအစ်စမေးလီကပြောဆိုခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံပိုင်နာတူနာကျွန်းစုဟာမလေးရှားနိုင်ငံနဲ့ဘူနီယိုကျွန်းကြားကတောင်တရုတ်ပင်လယ်ရင်းမှာရှိပါတယ်လက်တလောမလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီပိုင်းမော်တော်ယာဉ်3ဆင့်ဟာပျောက်ဆုံးနေတဲ့ကုန်တင်သင်္ဘောကိုလိုက်လံရှာဖွေနေပြီးထိုင်းနဲ့ဗီယက်နမ်နိုင်ငံတွေစီကနေလည်းလိုအပ်တဲ့အကူအညီတွေကိုတောင်းခံထားပါတယ်အခုအခါမှာရှေ့တောင်အာရှဒေသဟာကမ္ဘာပေါ်မှာပင်လယ်ဓားများအန္တရာယ်အဆိုးဝါးဆုံးဒေသတစ်ခုဖြစ်လာနေပြီးဒီပြဿနာကိုထိန်းချုပ်နိုင်ဖို့ဒေသရင်းကအစိုးရတွေအနေနဲ့ပြပြသားသားအေးအေးယူကင်တွယ်မှုတွေလှုပ်ဆောင်တင်ပြီလို့လဲလန်ဒန်ခြေဆိုင်နိုင်ငံတကာရေချောင်းထိမ့်သိမ်းရေးဘူရိုကတိုက်တွန်းထားပါတယ်ရှင
်ဂျပန်နိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းမှာမိုးတီးထန်စွာရွာသွန်းခဲ့တာကြောင့်ကြာသပတေးနေ့မှာရေကြီးရေချမ်းမှုတွေဖြစ်ပွားနေပြီးတောင်းနဲ့ချီတဲ့လူတွေကိုကယ်ဆယ်ရွှေ့ပြောင်းပေးခဲ့ရတယ်လို့ဆိုသလိုအချိန်မီရွှေ့ပြောင်းမပေးနိုင်ခဲ့တဲ့လူတွေကိုလည်းစွန့်စွန်စားစားကယ်တင်ရတဲ့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ပေးခဲ့ကြရပါတယ်အဆိုးဆုံးလို့ဆိုရမယ့်နေရာကတော့တိုကျိုမြို့တော်ရဲ့အရှေ့မြောက်ဘက်ကီလိုမီတာ50လောက်အကွာအဝေးမှာရှိတဲ့ဂျိုဆိုဆိုတဲ့မြို့ဖြစ်ပြီးအဲ့ဒီမြို့အနီးမှာရှိတဲ့ကန်နူကာဝါမြစ်ရေကြီးလာပြီးတော့အနီးပတ်ဝန်းကျင်မှာရှိတဲ့လူနေရပ်ကွက်တွေကိုရေဖုံးလန်းသွားခဲ့တာပဲဖြစ်ပါတယ်။ရေစီးထဲမှာလူနေအိမ်တွေမျောပါသွားခဲ့တယ်လို့တချို့လူတွေဟာ ကျန်ရစ်နေတဲ့အဆောက်အဦတွေရဲ့အိမ်ခေါင်မိုးတွေဝရန်တာတွေဘောကနေတွေ့တက်ပြီးတော့အကူအညီပေးဖို့တောင်းခံနေကြပါတယ်။ရုပ်တံပေါ်မှာမြင်တွေ့ရတဲ့ရုပ်ပုံတွေအရစစ်ဖက်ရဟတ်ရင်တွေကလူတွေကိုတဲဆောင်ပြီးတော့ဘေးလွယာကိုရွှေ့ပြောင်းပေးနေတာတွေ့ရပါတယ်။အမျိုးသားတယောက်ဟာတစ်တုံးပေါ်မှာရက်နေပြီးတော့နောက်ပိုင်းသူ့အနီးရေတွေဝိုင်းလာတဲ့အခါမှာဓာတ်တိုင်ပုံကိုတွေ့တက်ခဲ့ပြီးနောက်ပိုင်းသူ့ကိုကဲတင်ပေးနိုင်ခဲ့ပါတယ်။အခုအချိန်ထိတော့ထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးတော့ဘာမှမတိရသေးဘူးလို့တိုချိုမှာရောက်ရှိနေတဲ့ VOE သတင်းတောက် Steve Halfman ကပြောဆိုပါတယ်
။တရုတ်နိုင်ငံရဲ့စစ်ပွားရေးဟာအခက်အခဲတော်တော်များများရောစစ်ပွားရေးကြဆင်းမဲ့ဖိအားတွေနဲ့ပါရင်ဆိုင်နေရပေမဲ့တိတ်ဆိုးဝါးလာတဲ့အခြေအနေထိတော့မရောက်နိုင်ဘူးလို့သူယုံကြည်တဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကေချန်ကကြားသာပတေးနေ့မှာပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဒါလီယာမှာကျင်းပတဲ့ကမ္ဘာစစ်ပွားရေးညီလာခံမှာမစ္စတာလီကကမ္ဘာတဝန်းကစီးပွားရေးနှေးကွေးမှုကတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုစိန်ခေါ်နေပေမဲ့လည်းတရုတ်စီးပွားရေးကတော့တင့်တင့်တဲ့ဘောင်းတင်းမှာပဲရှိနေစေလို့ပြောကြားခဲ့ပါတယ်။တရုတ်စီးပွားရေးအခြေအနေဟာကောင်းနေပြီးအခုစီးပွားရေးတိုးတက်မှုနှေးကွေးနေတာဟာဒီထက်ပိုပြီးတည်ငြိမ်လာစေဖို့ဦးတည်နေတာမို့စိန်ခေါ်ချက်တွေထက်ပိုပြီးတော့အခွင့်အလမ်းတွေကိုပြသနေတယ်လို့လည်းမစ္စတာလီကပြောဆိုခဲ့ပါတယ်။ဒါအပြင်ဒီနှစ်မှာသူတို့ရဲ့အဓိကကြတဲ့စီးပွားရေးရည်မှန်းချက်အတိုင်းပြည့်မီလိမ့်မယ်လို့လည်းသူကအခိုင်အမာယုံကြည်ကြောင်းပြောဆိုခဲ့ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမနန္ဒာ Channel ဦးဆံမိုးဝေတို့ကကြင်ညာသွားတာပါ။အခုတော့သတင်းဆောင်ပါတွေကိုနားဆင်ရမှာပါ။ပထမဦးဆုံးအနေနဲ့တော့ဒေါအောင်ဆန်းစုကြည်ရဲ့ကရားပြည်နယ်စီယုံရေးခီးစဉ်အကြောင်းနားဆင်ရမှာပါ။တိုင်းရင်းသားဒေသတွေမှာ NLD ဝင်ရောက်ရှင်ပြိုင်တာဟာဗဟုအစိုးရတည်းရဲ့အနေနဲ့တိုင်းရင်းသားအခွင့်အရေးအပြည့်အဝအကာအကွယ်ပေးဖို့အတွက်ဖြစ်တယ်လို့ကရားပြည်နယ်စီယုံရေးခီးစဉ်မှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ NLD အနေနဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်လက်တွေ့အကောင်အထည်ဖော်နိုင်မယ်ဆိုရင်တိုင်းရင်းသားတွေရဲ့ထောက်ခံမဲ့အပြည့်အရမှာဖြစ်တယ်လို့အဝေးရောက်တိုင်းရင်းသားတွေကသုံးသပ်တာတွေရှိပါတယ်။မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင်။
နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲစည်းရုံးရေးတွေကိုစက်တင်ဘာလ10ရက်နေ့မှာတရားဝင်စတင်ခွင့်ရပြီးတဲ့နောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ကြားပြည်နယ်စည်းရုံးရေးခီးစဉ်ကိုမနေ့ကစတင်လိုက်တာပါအထူးသဖြင့်တိုင်းသားဒေသတွေမှာ NLD ပါတီကြီးအနေနဲ့ဘာကြောင့်ဝင်ရောက်ရှင်ပြန်ရသလဲဆိုတာကိုဒေါအောင်ဆန်းစုကြည်ကတက်ရောက်လာတဲ့တိုင်းသားပြည်သူတွေကိုအခုလိုပြောသွားပါတယ
်ကျမတို့ဟာတခြားပါတီအဖွဲ့အစည်းတွေနဲ့ရှင်ပြီးတော့အဖွဲ့ချုပ်ကကိုယ်စားလှယ်တွေဟာအရွေးခံမှာပါဒီလိုကျမတို့အရွေးခံတာဟာတိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုကျမတို့နည်းသွားတင်ကြလို့မဟုတ်ပါဘူးဘ ਹੁ အစိုးရတစ်ခုဖွဲ့ပြီးတော့တိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုပြည့်ပြည့်ဝဝကျမတို့ကာကွယ်စောင့်ရှောက်ညှင့်တင်ခြင်းပြည့်တည်ပေးခြင်းလို့ဖြစ်ပါတယ်ဘ ਹੁ အစိုးရကကလုံနိုင်မှာဖြစ်ပါတယ
်ဒါအပြင်မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းလဲဖြစ်ဖို့အခွင့်ကောင်းရတဲ့အချိန်ဖြစ်တာကြောင့်ရွေးကောက်ပွဲမှာမဲပေးကြဖို့လေဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ
်အခုအချိန်မှာတကယ်စစ်မှန်တဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်တစ်ခုအဖက်ကိုပြောင်းဖို့အခွင့်အရေးနောက်တစ်ခုရလာပါပြီဒီအခွင့်အရေးကိုကျမတို့လက်မလွတ်ဖို့လိုပါတယ်အခုနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဟာကျမတို့နိုင်ငံအနာဂတ်အတွက်အင်မတန်မှအရေးကြီးပါတယ်
အခုလိုတိုင်းရင်းသားဒေသတွေမှာအတိုက်ခံပါတီကြီးဖြစ်တဲ့ NLD အပါအဝင်လက်ရှိအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီကြီးတွေလာရောက်ရှင်ပြိုင်တာဟာဒေသခံတိုင်းရင်းသားပါတီတွေရဲ့အခန့်ကဏ္ဍကိုယော့နေစေတယ်လို့တိုင်းရင်းသားပါတီတချို့ကဝေဖန်ပြောဆိုနေကြတာပါဒါပေမဲ့လည်း NLD ကစစ်မှန်တဲ့ဒီမိုကရေစီကိုသာလက်တွေအကောင့်ထဲဖော်ပေးနိုင်မယ်ဆိုရင်တိုင်းရင်းသားတွေဘက်က NLD ကိုမဲရီပေးမှာဖြစ်တယ်လို့ American ပြည်ထောင်စုရောက်ချင်းနိုင်ငံရေးသမားတအုပ်ဖြစ်တဲ့ဦးဗော်တန်ကပြောပါရယ
် Free and fair election လုပ်ခဲ့ရင်တိုင်းသားတွေကလွတ်လွတ်လပ်လပ်အချို့အချေမရှိဘဲနဲ့အာသူတို့စိတ်ရင်းမှာရှိတဲ့လူကိုတော့မဲပေးမှာပဲဖြစ်နေဒါကြောင့်မလို့ဒေါ်စုတို့ဟာဒီမိုကရေစီအရေးကိုဦးစားပေးပြီးတော့ဒီ policy တွေချထားတယ်ဆိုရင်သူ့ကိုပဲပေးမှာပ
ါပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကပအိုးကိုပိုင်အုတ်ချုပ်ခွင့်ရဒေသကိုပထမဆုံးအကြိမ်သွားခဲ့တဲ့စီအိုရီခီးစင်မှာလဲစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်ဖို့ NLD အနေနဲ့တဆိုင်မမတ်စူးစမ်းခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။2015ရွေးကောက်ပွဲအတွက်ဒေါအောင်ဆန်းစုကြည်ရဲ့တိုင်းရင်းသားဒေသစီအိုရီခီးစင်တွေအတွင်းလူထုဟောပြောပွဲတွေမှာဒေသခံတိုင်းရင်းသားပြည်သူတွေထောင်ထဲချီပြီးတက်ရောက်ခဲ့ကြပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုလို NLD ရဲ့တိုင်းရင်းသားတွေအပေါ်မှာထားရှိတဲ့သဘောထားကိုတင်ပြအပြီးမှာတော့တိုင်းရင်းသားဒေသတွေကတိုင်းရင်းသားပါတီတွေရဲ့အမြင်ကိုဘယ်လိုရှိပါသလဲ ပြည်နယ်တွင်းမှာနေထိုင်ကြတဲ့လူနည်းစုတိုင်းရင်းသားတို့ဒန်းတူခွင့်ရေးအတွက်အပြည့်အဝတာဝန်ယူမယ်လို့အင်အားကြီးတိုင်းရင်းသားပါတီကြီးတွေကပြောဆိုလိုက်ပါတယ်။ပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးရည်ရွယ်ရှင်ပြိုင်နေတဲ့အင်အားကြီးတိုင်းရင်းသားပါတီကြီးတွေအနေနဲ့ဒေတာအတွင်းတိုင်းရင်းသားလူနည်းစုတို့ရဲ့အခွင့်အရေးကိုဘလောက်အာမခံပေးနိုင်ပါသလဲဆိုတာနဲ့လူနည်းစုတိုင်းရင်းသားတို့ရဲ့ယုံကြည်အားထားမှုကိုဘလောက်ထိရရှိထားသလဲဆိုတာကိုတော့မသိငီထိုက်ကစူးစီးတင်ဆက်ထားတာအောင်နားဆင်ကြည့်ရအောင်ပါရှင်။
လာပိုင်းတွင်ကျင်းပတော့မယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ကြမယ့်နိုင်ငံရေးပါတီပေါင်း90ကျော်ရှိနေပြီးအများစုကတော့လူနည်းစုတိုင်းရင်းသားတို့ရဲ့အခွင့်အရေးနဲ့ကိုစားပြုခွင့်အတွက်ဖွဲ့စည်းရှင်ပြိုင်နေကြတာဖြစ်ပါတယ်။အင်အားကြီးတိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးအတွက်ကိုပါရည်ရွယ်ထားတဲ့ရခိုင်အမျိုးသားပါတီ ANP အနေနဲ့ပြည်နယ်တွင်းကတိုင်းရင်းသားလူနည်းစုတွေရဲ့ဒန်းတူခွင့်အပေါ်မှာအပြည့်အဝအာမခံတယ်လို့ပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့အဓိကယူရတာကပြည်နေနော်တိဆောက်ရေးပါဟိုကျွန်တော်တို့ရခိုင်ပြည်နေဖို့နော်ဒါအတွဲကျွန်တော်တို့အပြောင်းလေးတစ်ခုလုပ်ဖို့လိုတဲ့အရှင်ဖြစ်တယ်ဆိုတော့သဘောပေါက်အောင်စီယုံဖို့ကြိုးပမ်းထားပါတယ်ကျွန်တော်တို့ပြည်နေကိုကျွန်တော်တို့ကိုယ်တိုင်တိဆောက်မှဖြစ်မယ်ဒါလည်းပဲလွတ်လပ်ရေး69နှစ်ကြာတဲ့အတွေ့အကြုံရပြောတာပါအဲ့တော့ကျွန်တော်တို့ကိုအုပ်ချုပ်တဲ့လူကလေနှီးမျိုးစုံအုပ်ချုပ်သွားပြီးပြီဒါပေမဲ့ပြည်နေတစ်ခုရဲ့အခွင့်အရေးတိုင်းဒေသမျိုးနွယ်စုတစ်ခုရဲ့နော်ကိုပိုင်ကြံ့ထန်းခွင့်အုပ်ချုပ်ခွင့်ကိုတောင်းမှမိမိရရမဆောင်ရွက်နေတဲ့အခါမှာအခုလိုချက်ချုံကျသွားတာအားလုံးဟာပြည်တော်စုကိုတလွေးဆန့်ပင်အုပ်ချုပ်နေကြတာကြောင့်လို့သုံးသပ်ပါတယ်အဲ့ဒါကြောင့်ကိုမျိုးသားပြည်နေတွေကိုကိုရောကိုနိုင်ကတိဆောက်ရမယ်အဲ့လိုတိဆောက်တဲ့အခါမှာပြည်နေရင်းမှနေတဲ့တိုင်းသားအားလုံးရဲ့အခွင့်အရေးကိုလည်းကာကွယ်ဖို့ကျွန်တော်တို့မှတာဝန်ရှိပါတယ်။ဒါလေးကာကွယ်ဖို့ရည်မှန်းထားပါတယ
်။ရခိုင်ပြည်နယ်ရင်းကလူများစုရခိုင်တိုင်းရင်းသားတို့ရဲ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအာရုံစိုက်လှုံ့ဆော်ရမှာဖြစ်တယ်လို့လူနည်းစုတိုင်းရင်းသားတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ဒန်းတူခွင့်နဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုလည်းဥပဒေနဲ့အညီဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့ပါတီအနေနဲ့ခံယူထားတဲ့အကြောင်းဒေါက်တာအေးမောင်ကပြောပါတယ်
။အဲ့ဒီခါမှာလူနည်းစုတိုင်းရင်းသားတို့ရဲ့အခွင့်အရေးကိုကဖို့စဉ်းစားတဲ့အခါမှာသူစည်းပုံရတော့ပြတ်တန်းထားတာမဟုတ်ဘူးပေါ့နော်မျိုးတို့ခမီးတို့ဒိုင်းနက်တို့စသဖြင့်ပို့ပြလူနည်းစုတွေနေကြတဲ့နေရာလေးတွေရှိပါတယ်အဲ့ဒါလေးတွေကိုစုစည်းပြီးမှသူ့ရဲ့မျိုးဖြစ်တို့ဘာလို့ပို့ပြဒေတာလေးတွေဖြစ်အောင်တို့ဖြင့်နော်ကျွန်တော်တို့ကစူးစမ်းတိဆောက်ချင်တာပို့ဥမာရခိုင်ပြည်နယ်တွင်မှာမျိုးတိုင်းသားများတဲ့နေရာလေးတွေမှာမျိုးတိုင်းသားတွေကိုနှိုက်ကိုကအုပ်ချုပ်ခွင့်ရတဲ့တနည်းအားဖြင့်နော်ဒါချေရွာအုပ်စုကြီးတွေမျိုးတွေသတ်သဖြင့်အစိုးရကတတ်မှတ်ပေးရင်တော့ပိုကောင်းတာပေါ့လေပို့ပြီးတော့ဖွင့်ပြီးတော့တက်နိုင်အောင်သူတို့ကသူတို့စီမံကွက်ပေးနေတာပေါ့ဗျာ
ရှမ်းပြည်နယ်တွင်မှလည်းတိုင်းရင်းသားလူမျိုးစုအများအပြားရှိနေတာမို့ပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးအထည်ရည်မှဆောင်ရွက်နေတဲ့အင်အားကြီးရှမ်းတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီအနေနဲ့ရောလူနည်းစုအခွင့်အရေးဒန်းတူညီမျှမှုကိုဘလောက်အထိအာမခံချက်ပေးနိုင်တယ်လဲဆိုတာကိုတော့ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကအခုလိုပြောပါတယ်
ကျွန်တော်တို့ကဒီရှမ်းတိုင်းသားတွေရရှိတဲ့အခွင့်အရေးတွေနဲ့သူတို့လည်းကျွန်တော်တို့လည်းထပ်တူထမ်းများအခွင့်အရေးတန်းတူညီများရရှိကြရမယ်ဗျာကျွန်တော်တို့ကဟိုရှမ်းပြည်လို့မဟုတ်ဘူးရှမ်းတိုင်းသားမျိုးနဲ့ဆိုအားလုံးအသက်ဖြစ်ပါတယ်နော်အားလုံးကတန်းတူညီများတဲ့အခွင့်အရေးမရအောင်ကျွန်တော်တို့ကစူးစမ်းနေတယ်ကျွန်တော်တို့ကဒီတိုင်းသားမျိုးနဲ့စုတွေကိုလည်းဘယ်တော့မှလည်းဒီဖြစ်နေမှာမဟုတ်ပါဘူးကျွန်တော်တို့ကလည်း
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်လွှတ်တော်အသီးသီးအတွဲပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာတော့တနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်နိုင်တဲ့ပါတီကြီးကလက်ချိုးရည်လိုရတဲ့အနေအထားပါပြည်နယ်တွေမှာကလည်းလူများစုတိုင်းရင်းသားတွေကိုကိုစားပြုတဲ့ပါတီကြီးတွေကပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးအတွက်အင်ထိုက်အားတိုက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ဒါ့အပြင်အခြေခံဥပဒေအရတမတ်လူဦးရေပြည့်မီတဲ့တိုင်းရင်းသားမျိုးနွယ်စုတို့အနေနဲ့တိုင်းရင်းသားရေးရဝင်ကြီးတွေအဖြစ်ကိုစားပြုခွင့်ရကြပေမဲ့တမတ်လူဦးရေမပြည့်မီမှုကြောင့်တိုင်းရင်းသားရေးရဝင်ကြီးတွေကလည်းရွေးကောက်ခံခွင့်မရှိတဲ့တိုင်းရင်းသားမျိုးနွယ်စုတွေအတွက်တော့ပြည်နယ်တိုင်းဒေသကြီးအစိုးရတွင်မှကိုစားပြုခွင့်မရှိသလိုရွေးကောက်တင်မြှောက်ခံရနိုင်မဲ့အခွင့်အလမ်းကလည်းအတော်လေးနှေးပါနေတာဖြစ်ပါတယ်ရှင
်။ခရရှိမြတ်ပြရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်။မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွယ်စည်းရုံးလှုံ့ဆော်မှုတွေဟာမျှတလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းတိုင်းလေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပ ါဝင်ဆွနေလို့လည်းတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်ဒါမှမဟုတ်ကိုယ်ဆွနေလို့ရာမင်းများလို့ရာတွေကို view မြန်မာပိုင်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ် email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွနေမြန်မာကြားမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
စနေနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင် View American တန်ရဲ့တိုင်းရိုက်လေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ်0932312955ဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့ရွေးကောက်ပွဲမှာကလေးတွေအတွက်စဉ်းစားဖို့ဆိုတဲ့သတင်းဆောင်ပါကိုနားဆင်ရမှာပါအခုလိုမကြာခင်ကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာကလေးတွေအတွက်ထဲ့တွင်းပြီးစဉ်စားမဲပေးကြဖို့မဲဆန္ဒရှင်တွေကိုလူထုအခြေပြုလုပ်ငန်းတွေရဲ့ကလေးသူငယ်ဆိုင်ရာအဖွဲ့ NCRWG ကတိုက်တွန်းလိုက်ပါတယ်။အရက်ဘက်လူအဖွဲ့အစည်းနဲ့ကလေးတွေပါဝင်မဲ့ #VoteForChildren ကလေးများအတွက်မဲပေးပါဆိုတဲ့လူထုလှုပ်ရှားမှုအကြောင်းအပြည့်စုံကိုတော့ VOA သတင်းထောက်မှတိုင်ကြီးလင်းကပြောပြမှာပါရှင
်။ဟုတ်ကဲ့ပါရှင်။မဲဆန္ဒရှင်ပြည်သူတွေအနေနဲ့ကလေးသင်ငယ်တွေအရေးထက်သွင်းစဉ်းစားပြီးမဲပေးကြဖို့လှုံ့ဆော်တဲ့ Vote for Children ကလေးများအတွက်မဲပေးပါဆိုတဲ့လူထုလှုပ်ရှားမှုကိုလူထုအခြေပြုလုပ်ငန်းတွေရဲ့ကလေးသင်ငယ်ဆိုင်ရာအဖွဲ့ NCRWG ကစတင်လိုက်ပါပြီ Vote for Children လူထုလှုပ်ရှားမှုပြုလုပ်ရတဲ့ရည်ရွယ်ချက်ကို NCRWG ကဒေါက်ခင်ရင်ထွေးကအခုလိုပြောပြပါရစေ
ကျွန်တော်တို့ကလေးရေးလုပ်နေစီကကျွန်တော်တို့ကလေးတွေအတွက်ကလေးတွေရဲ့သဘောထားကလေးတွေရဲ့အတန်ကလေးတွေရဲ့ခံစားချက်ကလေးတွေရဲ့အတွေ့အကြုံသူတို့ရဲ့မျှော်မှန်းချက်တွေသူတို့ရဲ့တောင်းဆိုမှုတွေကိုတွတ်ဖော်နိုင်မဲ့ခွေးတစ်ခုကိုကျွန်တော်တို့ဖန်တီးပေးချင်ပါတယ်အကြောင်းလို့ကျွန်တော်တို့ဒီ Vote for Children ဆိုတဲ့ campaign လေးကိုလုပ်ဖို့အတွက်ကျွန်တော်တို့စတင်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်ရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တို့မှာလှုပ်ရှားမှုတွေဆောင်ရွက်ကြမှာဖြစ်ပြီးမြို့နယ်အလိုက်လှုပ်ရှားမှုတွေဆောင်ရွက်သွားမယ်လို့ပူးပေါင်းပါဝင်မဲ့ပန်းနိုင်ရှင်အဖွဲ့ကဦးအောင်စိုးဦးကအခုလိုရှင်းပြပါတယ
်။ဒါရတာဆိုရင်တိုင်းလေးတိုင်းနဲ့ကြီးနယ်တကြီးနယ်ပေါ့လေ။အဲ့တော့ကျွန်တော်လုပ်မယ်မြို့နယ်တွေပုံပါပါတယ်။အဲ့မြို့နယ်လိုက်မှာကလေးတွေနဲ့တမျိုးနယ်ချင်းစီလိုက်ကလေးတွေနဲ့သွားပြီးဒီကမ်ပိန်းကိုလုပ်မှာပါ။အဲ့ကျွန်တော်တို့ဖြေပီတာဆိုရင်ကျွန်တော်ဖြေပီတာကလေးတွေနဲ့ဒီဖြေပီတာကျွန်တော်တို့အဖွဲ့တွေနဲ့ပေါင်းပြီးတော့ဒီကမ်ပိန်းကိုကျွန်တော်တို့လုပ်တော့မှာကိုမြို့နယ်လိုက်ကိုမြို့နယ်လိုက်အဲ့လိုသွားကြတယ်
ကလေးအလုတ်သမားပြဿနာ၊မူရစ်ဆေးဝါးပြဿနာ၊ကျန်းမာရေးနဲ့အာဟာရချို့တဲ့မှုပြဿနာ၊ပညာရေးနဲ့ကလေးသင်ငယ်အခွင့်အရေးနဲ့ဥပဒေပေါ်တည်မြင်လိုက်နာမှုစတဲ့ကဏ္ဍ၅ရပ်ကိုမဲဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းတွေကိုကလေးကိုယ်စားလှယ်တွေနဲ့အတူတွဲဆောင်ပြီးဆွေးနွေးထောက်ပြသွားကြမှာလည်းဖြစ်ပါတယ်။အနာဂတ်ကိုဦးဆောင်ကြမဲ့ကလေးတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးခြင်းအဖြစ်နိုင်ငံလဲပို့ပြီးတိုးတက်လာလိမ့်မယ်လို့ဦးအောင်စိုးဦးကပြောပါတယ
်။နောက်တက်လာမယ်ပဲဒီကြည့်အစိုးရပဲတက်တယ်။ကျွန်တော်တို့ဒီကလေးတွေအတွက်ဒီပြဿနာလေးတွေကိုကျွန်တော်တို့ဝမ်းလုံးကူညီပြီးတော့ခြေတန်းအရာမှာထားပြီးတော့ဖြေရှင်းကြမယ်ဆိုလို့ရှိရင်ကျွန်တော်တို့နောင်နာကပ်ခဲ့မြန်မာနိုင်ငံသာယာလှပရဲ့ဖွံ့ဖြိုးတဲ့ကျွန်တော်မြန်မာနိုင်ငံကြီးမလဲမသွေချက်မှာကျွန်တော်တို့ဖြေကြပါတယ်။
NCRWG အဖွဲ့ကဦးဆောင်မဲ့ဒီ Vote for Children လူထုလှုပ်ရှားမှုကိုမနေ့ကစက်တင်ဘာလ9ရက်နေ့ကစတင်ပြီးရွေးကောက်ပွဲမကျင်းပမီအထိရပ်ပေါင်း60ကြာနိုင်ငံအနှံ့အပြားမှာဆောင်ရွက်သွားမှာဖြစ်ပါတယ် NCRWG အဖွဲ့ဟာ2009ခုနှစ်ကစတင်ခဲ့ပြီး Save the Children, World Vision စတဲ့အဖွဲ့တွေအပါအဝင်ပြည်ရင်းပြည်ပအရက်ဖက်လူအဖွဲ့အစီ50ကျော်ကကလေးတငယ်အရေးဆောင်ရွက်နေတာလည်းဖြစ်ပါရဲ့ရှင်
။မတငီလင်းပြောပြသွားတာပါ။အခုတော့နိုင်ငံတကာတင်းဆောင်ပါတပုတ်အနေနဲ့ဒီကနေ့ကျင်းပနေတဲ့စင်ကာပူနိုင်ငံကရွေးကောက်ပွဲအကြောင်းနားဆင်ရမှာပါ။စင်ကာပူနိုင်ငံကမဲဆန္ဒရှင်တွေဟာဒီကနေ့မှာပဲရွေးကောက်ပွဲအတွက်မဲပေးကြတော့မှာပါ။နှစ်ပေါင်း50ကြာကြာအနိုင်ရခဲ့တဲ့လက်ရှိအာဏာရ People Action Party ပဲဆက်လက်အနိုင်ရအောင်မယ်လို့အများကမျှော်လင့်ထားပါတယ်။1965ခုနှစ်လွတ်လပ်ရေးရခဲ့ပြီးနောက်စင်ကာပူနိုင်ငံအာဏာရပါတီတွေအနေနဲ့လွတ်တော်ရဲ့အမတ်နေရာ89နေရာအတွက်အဓိကရှင်ပြိုင်ရမယ့်ရွေးကောက်ပွဲဖြစ်တဲ့အကြောင်း VOA သတင်းထောက် Ron Corbin သတင်းပေးပို့ထားတာကိုဦးဆမ်မိုဝေကပြောပြမှာပါရှင
်။ဟုတ်ကဲ့ပါစင်ကာပူနိုင်ငံသားတွေဟာအခုလာမဲ့တောက်ကြနေမှာလွတ်တော်အမတ်နေရာတွေအတွက်မဲပေးကြရတော့မှာဖြစ်ပါတယ်အတိုက်ခံပါတီဖြစ်တဲ့ Workers Party က89နေရာရှိတဲ့လွှတ်တော်မှာနေရာ9နေရာလောက်ထပ်ပြီးတော့တိုးရလာဝယ်ရှိပါတယ်။ရွေးကောက်ပွဲအတွက်လူထုစုဝေးပွဲမှာ Workers Party ရဲ့ခေါင်းဆောင်လော်ထိုက်ခင်းကအာဏာရပါတီရဲ့လူမှုရေးရစာနာထောက်ထားမှုတွေကိုပြတ်တပ်ဖို့အားနိုင်ခဲ့တယ်လို့ပြောဆိုခဲ့တယ်လို့လွှတ်တော်အတွင်းအတိုက်ခံတွေရဲ့ကိုစားပြုမှုအခန်းကဏ္ဍကိုပုံမထောက်ခံမှုပေးကြဖို့တောင်းဆိုခဲ့ပါတယ်
။ The Workers Party believes that it is important for the next state of Singapore to be a Singapore of balanced representation.
ဝါကာစ်ပါတီအနေနဲ့အခုနောက်လာမယ့်စတင်မှုမှာစင်ကာပူနိုင်ငံအတွက်ကိုယ်စားပြုမှုကိုချိန်ငွေရှာညှိပေးနိုင်မှုဖြစ်ပါတယ်။စင်ကာပူနိုင်ငံရဲ့ပျော်ရွှင်မှုစီဝင်တရားဝါပြောမှုနဲ့တိုးတက်မှုတွေဖြစ်ထွန်းဖို့အတွက်စင်ကာပူနိုင်ငံသားတွေအနေနဲ့လှုံ့ဆော်မှုတောင်းဝန်ရှိပါတယ်
။ PAP လို့အတူကောက်ခေါ်ကြတဲ့ The People Action Party ဟာ1965ခုနှစ်စင်ကာပူနိုင်ငံလွတ်လပ်ရေးရပြီးကတည်းကကျင်းပခဲ့တဲ့ရွေးကောက်ပွဲတိုင်းမှာအနိုင်ရခဲ့တာပါ။1968ခုနှစ်ကနေ1984ခုနှစ်တည်းအတိုက်ခံပါတီဟာလွှတ်တော်အတွင်းမှာတနေရာမှာရခဲ့ခြင်းမရှိပါဘူး။ဒါပေမဲ့2017ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့အာဏာရပါတီပေါ်ထောက်ခံမှုက60ရာခိုင်နှုန်းအထိရော့ကျသွားခဲ့တဲ့အတွက် PAP ဟာတုန်လှုပ်သွားခဲ့ရပါတယ်။ဒါဟာ1959ခုနှစ်အာဏာရပြီးတဲ့နောက်ပိုင်းမှာအနေဆုံးကျဆင်းသွားခဲ့ရတာလည်းဖြစ်ပါတယ်။သူတို့ရဲ့လွှတ်တော်အတွင်းအသာစီးရထားမှုရော့ကျသွားခဲ့တာကြောင့်အာဏာရပါတီရဲ့ထင်းချုပ်ကိုကဲမှုမူဝါဒဟာထိခိုက်တယ်ဆိုတဲ့အချက်ပေါ် PAP ပါတီရဲ့ခေါင်းဆောင်တွေကတော့ညှင်းဆိုကြပါတယ်အခုလိုပြောဆိုမှုကမဲဆန္ဒရှင်တွေစိတ်ပူပန်နေကြတဲ့တိုင်းပြည်အတွင်းပြည်သူဝန်ဆောင်မှုလုပ်ငန်းတွေကျန်းမာရေးစီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအဆရှိတဲ့အရေးကိစ္စတွေပေါ်ဘလောက်တက်ရောက်မှုရှိစေမှလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Capital Economics ဆိုတဲ့အာရှစီးပွားရေးသုတေသနဌာနရဲ့အကြီးအကဲပညာရှင်ဒန်နီယယ်မာတင်ကတော့အာနာယပါတီအနေနဲ့မဲဆန္ဒရှင်တွေရဲ့စိုးရိမ်စိတ်တွေကိုပြေပျောက်စေဖို့ကြိုးပမ်းနေတယ်လို့ပြောဆိုပါတယ
်။ What has been happening the last well, I guess 5 or so years is that the
လုံခဲ့တဲ့၅နှစ်ဒါမှမဟုတ်အဲ့ဒီချိန်ကာလအတွင်းအစိုးရပေါ်မဲပေးသူတွေဘက်ကပြစ်တင်ဝေဖန်မှုတွေရှိလာခဲ့တယ်လို့အစိုးရပါတီအနိုင်ရမှုကလည်းကြဆင်းသွားခဲ့ပါတယ်။အစိုးရရဲ့လူဝင်မှုကြီးကြပ်ရေးကိစ္စအပေါ်မကျေနပ်မှုတွေလည်းတိုးများလာခဲ့တယ်ရိုက်ခတ်မှုတွေလည်းဖြစ်ခဲ့တယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်ဟောင်ကောင်စီးတီးယူနီဗာစီတီကနိုင်ငံရေးသိပ္ပံပညာရှင်ဘီလ်ကေ့စ်ကတော့အတိုက်ခံနေဘက်ကကိုစားပြုမှုရရှိရေးအတွက်ဘလောက်ပဲတောင်းခံနေနေနောက်ဆုံးမှလက်ရှိအာဏာရ PAP ပဲအနိုင်ရအောင်မှာပဲလို့သုံးသပ်ပါတယ်ဒါပေမဲ့ရွေးကောက်တင်မြှောက်တဲ့စနစ်နဲ့ကျင့်သုံးတဲ့နိုင်ငံတကာနိုင်ငံရဲ့ရွေးကောက်ပွဲဟာPAP ပါတီခေါင်းဆောင်မင်းရဲ့စွမ်းဆောင်နိုင်မှုပေါ်ပြည်သူလူထုရဲ့အကဲဖြတ်မှုဖြစ်လိမ့်မယ်လို့သုံးသပ်ပါတယ
် There's no question the PAP will win and it will win overwhelmingly and it will continue to dominate the parliament
မေကွန်ထုတ်ဆရာလို့မထင်ပါဘူး PAP ပဲအပြတ်အသတ်အနိုင်ရပြီးလွတ်တော်မှာအသာစီးနဲ့ဥဆောင်နိုင်မှာပါဒီရွက်ောက်ပွဲဟာပါတီအပေါ်လူတွေရဲ့ယုံကြည်မှုဘလောက်ရှိသလဲလူထုရဲ့မကျေနပ်မှုတွေဘလောက်ရှိနေသလဲဆိုတာကိုတိုင်းတာတာပါဒီတော့ PAP ပါတီအနေနဲ့အပြတ်အသတ်အနိုင်ရခြင်းရင်ပြခဲ့တဲ့အချိန်တုန်းကလည်းပို့ပြီးတော့စူးစမ်းရမယ်တကယ်မေးစရာမေကွန်ကတော့အဲ့လိုလိုလုံနိုင်သလားမလုံနိုင်ဘူးလားဆိုတာပါပဲ
တောက်ကြနေမှာကျင်းပမဲ့စင်ကာပူရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာ89နေရာအတွက်ပထမဆုံးအကြိမ်ဖြစ်နိုင်ငံရေးပါတီဆယ်ပါတီဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်နှစ်ပေါင်းကြာမြင့်စွာလူကြိုက်များခဲ့တဲ့လက်ရှိအာဏာရပါတီကတော့ဆက်လက်ပြီးတော့အနိုင်ရနေအောင်မှာပဲလို့အကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ဦးစမိုဝေပြောပြသွားတာပါရှင်မကြာခင်မှာထုတ်လွှင့်မဲ့ VOA ရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့ American Indian 3အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေနဲ့အတူကျမရဲ့အစီအစဉ်တိုင်းရင်းသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာမနက်ခင်းမှာတော်ရရှိများရှင် View American အတန်ကတောက်ကြနေမနက်ခင်းသတင်းတွေကိုအတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 40 50 line meter 190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးအစီအစဉ်မှာတော့
ခုရေးပေးကြတော့လေတော်တော်လေးထိကြိုက်မှုလည်းများပါရှင်နေတိုင်း14ခုမှ12ခုကြိုက်မှုရှိတယ်ပေါ့ရှင်နာဂက်ဆိုရုပ်ရည်ဖြစ်ပြီးတော့တခါလေ
းပြေဆောင်ရနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်တိုင်းရင်းသားဒေသတွေကပြောပြချက်တွေကိုတော့တိုင်းရင်းသတင်းလွှာမှာနားဆင်ရအောင်မှာပါအခုရင်ဆုံးတော့ဒေါ်လာတန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင်
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် fish fish ကတော့ငါ out out adverb ကရိယာဝိသေသနာကို of off preposition ဝိပ္ပယနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီးWater water ကတော့တို့ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတို့ရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတူဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကြနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there andI'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့သမန်လူတူပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနီရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်တင်ဆက်သွားတာဖြစ်ပါတယ်ရှင်ဒီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တနင်္ဂနွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဗီအိုရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကိုလည်းရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နိုင်ဝက်တိုးချက်ထုတ်လွှင့်သွားမှာဖြစ်ပါရဲ့ရှင်။အခုတော့ကျမရဲ့ကဏ္ဍကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်ကျမရဲ့ကဏ္ဍမှာရေကြီးမှုနောက်ပိုင်းအဖြစ်များတဲ့ရောဂါတွေအတွက်ဆရာဝန်များအသင့်လှုပ်ဆောင်မှုတွေကိုတင်ပြထားပါရယ်။အခုလိုရေကြီးမှုကြောင့်ပုံမှန်ကျမရဲ့လုပ်ငန်းတွေထိခိုက်သွားတဲ့နေရာတွေမှာအကူအညီတွေပုံမှန်စပေးနေပြီးပူပေါင်းဆောင်ရွက်ညှိနှိုင်းမှုတွေလိုအပ်နေတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းအတွင်းရေးမှုအငိမ့်စားပေါင်မောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင
် Okay ပေါင်မောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီတစ်ခေါက်ဒီရေပေးရပေါ့နော်အရင် Nuggets မုန်တိုင်းနဲ့ရှင်လိုက်လို့ရှိရင်လူအသေးပြောက်နဲတာကလွဲလို့ပေါ့ လူရေအတွက်တော်တော်များပါဆရာထိခိုက်သွားတာတွေသူတို့ရဲ့လုပ်ငန်းတွေပျက်စီးသွားတာတွေအဲ့လိုဖြစ်သွားတဲ့အခါကျတော့ဒီရေဘေးလုံးပြန်လည်ထူထောင်ရေးကာလမှာဆိုလို့ရှိရင်လိုအပ်ချက်တွေကနာဂစ်တက်တောင်ပုံများလာမယ့်သဘောရှိတာပါအဲ့ဒီအခါကျတော့ဆရာတခုကကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်တဲ့အတွက်ဒီယောဂါတွေကိုလက်ရှိဖြစ်နေတာတွေကိုဘယ်လိုဖြစ်ရှင်းပေးမလဲပုံမဆိုးအောင်ဘယ်လိုမျိုးအစီအစဉ်တွေရှိသလဲအစရှိသမျှပါဆရာရင်ဆရာကဒီမြန်မာနိုင်ငံဆရာဝန်များအသင်းမှာအတွင်းရေးမှုလည်းဖြစ်နေတဲ့အခါကျတော့ဆရာတို့ရဲ့စီမံလှုပ်ဆောင်နေတဲ့လုပ်ငန်းလေးတွေကိုလည်းရှင်းပြပေးပါလား
အခုရေဘေးကျတော့လေတော်တော်လေးထိခိုက်မှုလည်းများပါတယ်ရှင်နေတိုင်း14ခုမှ12ခုထိခိုက်မှုရှိတယ်ပေါ့လာကဲဆိုရုပ်ရည်ဖြစ်ပြီးတော့တခါလေပေပြောက်မများနိုင်မယ်လေရေလွှာမှုသွားတဲ့လယ်မြေဧရိယာတွေအများကြီးရှိတယ်အိမ်တွေပျက်စီးသွားတာရှိတယ်နောက်ပြန်ပြီးတော့ရေလွှာတဲ့နေရာမှာရှင်ဘွက်တွေနဲ့ပိတ်နေနေတာရှိတယ်တော်တော်လေးပြန်လဲကြည့်အောင်ရင်းလောက်ရမယ်အပိုင်းရှိပါကျွန်တော်တို့ကျမအိပိုင်းနဲ့ဆိုလို့ရှိရင်တော့ရေပြီးပြီးသွားရင်ဒီတောက်ရေတောင်းရေကန်ဒီရေတွင်းတွေမှာရေစိုးရေညစ်တွေဝင်သွားတယ်ပေါ့အဲ့တော့တန့်ရှင်းတဲ့ပတ်သွင်းရရှိရေးအဲ့ဒါလည်းတော်တော်လေးအရေးကြီးတဲ့အချက်ဖြစ်ပါတယ်တော်ချက်ကဒါရဲ့နောက်ဆက်တွဲပေါ့နော်တန်ချင်းနဲ့တောက်သုံးရင်မရရင်ရေလိုအစားတောက်တွေကုဆက်တဲ့ယောဂါတွေပေါ့နော်ဥမာပင်ဝင်ပြက်ဝင်ချောယောဂါအသေးအောင်သားဝအေယောဂါပြီးလို့ရှိရင်တိုက်ဖိုက်ယောဂါပေါ့နော်ဒါတွေကဖြစ်လာနိုင်တယ်ပေါ့ဒါတွေကဝယ်ဖို့ကုသဖို့လိုအပ်ပါတော်ချက်ကလည်းနေရာထိုင်ခြင်းနဲ့ပျက်စီးသွားတယ်နေရာအိမ်ပျက်သွားတော့လုံခြုံမှုမရှိတော့ပေါ့အဲကြလို့ရှိရင်ဆွေးနွေးမိယောဂါတွေပါရာသီဥတုတံကြောင့်ဖြစ်တဲ့ယောဂါတွေလည်းခံစားနိုင်ရရှိပါနာလူတွေမမြင်တဲ့အချက်ကစိတ်ပိုင်းဆိုင်ရာပါနော်ဆိုတော့ဒီတိုင်းမှာပေါ့စိတ်ကြကြတာတို့ဒီလူကြီးတွေမှာစိတ်ကြကြတဲ့ယောဂဖြစ်လို့ကလေးတွေမှာလည်းဒီစိတ်ပိုင်းဆိုင်ရာထိခိုက်ခံစားရတာရှိတိုင်းပါအဲ့ဒါဒါတွေတို့ကျွန်တော်တို့ကကြုံမြင်ထားပြီးတော့ပြင်ဆင်မှုတွေလုပ်ရရှိပါဟုတ
်ကဲ့ဆရာ
တို့ကလည်းဆိုလို့ရှိရင်အခြေအနေတွေပြောင်းသွားခြင်းအဖြစ်တာမန်လုပ်နေတဲ့လုပ်ငန်းတွေမှာလည်းထိခိုက်မှုရှိတယ်ဥပမာဆိုရင်ဒီကျေးလက်ကျမ်းမာရေးဌာနတွေပျက်စီးသွားတယ်အဲကျွန်တော်နေတိုင်းပုံမှန်လုပ်နေကြတဲ့အမှန်ပုံမှန်ကာဝယ်လေးထိုးတဲ့လုပ်ငန်းတွေပြတ်သွားတယ်အဲကျွန်တော် target တွေမမီတော့ဖြစ်သွားတယ်ပေါ့အဲဒီ challenge တွေလည်းလုပ်ဖို့ရှိပါတ
ယ်ဟုတ်ကဲ့ဟောဒီနေ့မှာအရေးပြာယောဂါတွေလည်းဖြစ်ဖို့ပုံများလာတော့ဆရာနော
်ဟုတ်ကဲ့အရေးပြာယောဂါတွေလည်းဖြစ်နိုင်တော့လေနောက်တော့ခေါင်းကိုက်တဲ့ပေါ့ငွေစိုးဝါးကိုက်တဲ့ယောဂါတွေဒါတွေကတော့များတော့ရင် acute stage ပေါ့နင်ဖြစ်နေတဲ့အချိန်မှာဖြစ်တာများပါတ
ယ်ဟုတ်ကဲ့အခုဆရာပြောတဲ့ဒီယောဂါကြည့်ကြည့်ပါနော်နော
က်တစ်ခုကကျွန်တော်တို့အာဟာရပေါ့အဲ့ဒီရေလို့စားရတော့ဆရာဒီလေယာဉ်မြေပျက်စီးကုန်တယ်စီပွားရေးပျက်စီးတဲ့အခါကျတော့အာရချို့တဲ့အခါကကလေးမှလည်းဖြစ်လာမယ်လူကြီးမှလည်းဖြစ်မှာပေါ့နော်ကိုဝင်ကောင်မိခင်နဲ့ဖြစ်မွေးကင်းတဲ့ကလေးတွေမှလည်းဖြစ်တယ်ဒီချက်တွေကလည်းစဉ်းစားမယ်ချက်တွေဖြစ်ပါဘ
ူးဟုတ်ကဲ့ဆရာငကိုရီကလည်းဒီအာရချို့တဲ့မှုကမြန်မာနိုင်ငံမှာရှိနေတဲ့အခါကျတော့လေအခုတော့ပို့စိုးရတော့ဆရာအဲ့တော့ဆရာကြီးအခုလိုဒီပြဿနာပေါင်းအများကြီးပါဆရာနော်ယောဂါတွေကိုဆရာတို့ဘလို့ဖြည့်ရှင်းနိုင်ဖို့စီမံထားရရှိလဲဆရာဦးပုံမှန်လုပ်ငန်းတွေပြတ်သွားတယ်ဆိုတဲ့အခါကျတော့လေ
ဟုတ်ကဲ့ဒါတော့တနင်္ဂနွေလောရဲ့အတိုင်းတာပေါ့နော်တကယ်တော့နိုင်ငံတနင်္ဂနွေလောတော့မဟုတ်ဘူးဒီလိုအလုံးအထောက်ပံ့ကူညီလဲယူပြီးတော့လုပ်ရမယ်ပြဿနာလေးပါအခုကျွန်တော်တွေ့တာတော့ဒီဖြစ်တဲ့အချိန်မှာတော့ဒီကူညီတဲ့အဖွဲ့အများကြီးပေါ့နော်ကျွန်တော်နိုင်ငံရဲ့အသားကြီးရဲ့စီရင်လာဆွေးနွေးထက်တာမျိုးတော့အမြဲတမ်းကိုဝါလဲဝမ်းသာဖို့ကောင်းပါတယ်တကယ်လဲကိုယ်လဲကိုယ်လဲကိုယ်ယူပြီးတော့ဒီဖြစ်တာနဲ့ဒါတွေကိုဖြစ်တဲ့ဒေသတွေကိုလုံးရင်းနဲ့တွားပြီးကူညီတာရှိတာကြောင့်တော်ဝန်တာလေကောင်းပါလားဒါပေမဲ့ဒီအခုမျိုးကခဏနဲ့ပြီးသွားမယ်ကိစ္စမဟုတ်ပေါ့နော်ဘိုင်းဒါပေမဲ့သူတော်ကြီးကိစ္စတွေလည်းရှိရပေါ့အဲ့ချိန်မှာကျွန်တော်ကချင်းချင်းအကျဉ်းညီပေါ့နော်အဆူရမယ်အဆူရမဟုတ်တဲ့ပစ္စည်းနဲ့အားလုံးကစနစ်ကျကျလုပ်နိုင်ရင်တော့ပိုထီရောက်တော့အခုတခါအခုကြည့်လိုက်ရင်တချို့နေရာတွေမှာအကူကြီးတွေအများကြီးရောက်တဲ့နေရာရှိတယ်တော့မရောက်တဲ့နေရာရှိတယ်ပေါ့နော်အဲ့မျိုးတွေဖြစ်စီတဲ့စနစ်ကျကျချိုးညီညီလေးတွားရင်တော့ပို့ပြီးတော့ကောင်းပါလား
ဟုတ်ကဲ့ဆရာတို့အခုဘလို့ကိစ္စမျိုးတွေဆရာအတိအကျညှိနှိုင်းမှုတွေလုပ်နိုင်မလဲဆရာ။နောက်ဒီခုပုံမှန်လုပ်ငန်းတွေပြသသွားတဲ့ခါကျတော့ဆရာတို့လှုပ်ရှားနယ်လှည့်စေးဖွဲ့မျိုးပေါ့နော်။အဲ့လိုမျိုးတွေရောလှုပ်ဖို့အစီအစဉ်ရှိလား
။ကျွန်တော်ဆရာဝန်သင်းနေတော့ဒီရေပြေးဆက်တမစဖြစ်တဲ့ရပေါ့နော်။ကျွန်တော်ဘာလုပ်ရမလဲဆိုတာတိုင်နေပါလေ။ကျွန်တော်ရဲ့သင်းဝင်တွေဖြစ်တဲ့ဟိုသူကပါသာရအဖွဲ့ဝင်တွေဆက်နေနိုင်ငံသားမှရောက်နေတာမြန်မာနိုင်ငံကပဲသင်းဝင်တွေအလုပ်ငန်းစုဆောင်းတယ်။ကျွန်တော်တစ်ခါလုံးနေတော့ကျွန်တော်နိုင်ငံတက်ချင်နေတဲ့သိန်းတော့ရကျွန်တော်တူတာမှာဒါပိုင်းလဲကျွန်တော်တို့ပူရှာနဲ့ဒီလူငယ်ရနဲ့စေဝါပစ္စည်းတွေပေါ့နော်တူတာလည်းရှိတယ်အဲ့ဒါနဲ့ကျွန်တော်တို့နေမှာရှိတဲ့ကျွန်တော်ရဲ့အသင်းခွဲတွေရာတစ်ဆင့်ထောက်ပံ့ပေးတယ်ပေါ့ဥမာပြကျွန်တော်တို့မကွေးတိုင်းကိုထောက်ပံ့တယ်စကိုင်းတိုင်းကလေးကိုထောက်ပံ့တယ်ရွှေဘူထောက်ပံ့တယ်ပေါ့နော်နောက်ရခိုင်ပြည်နယ်ထောက်ပံ့တယ်ချင်းပြည်နယ်ပေါ့နော်ဒါလည်းကျွန်တော်ကိုကြီးတော်လကောက်ဒီတန်းစေဘူးတွေပေါ့ကျွန်တော်ကျမကြီးနဲ့ဆိုင်တဲ့ဝါတကတ် 20 liter ပူရေကျွန်တော်ပို့ပေးရပေါ့သူလိုအပ်တယ်လို့ထင်နေအောင်ကျွန်တော်ပို့ပေးပါဆရာဝန်သိမ်းဖို့အနေနဲ့လည်းဒီ mobile health and donation ဒီစေဘူးတိုင်းနဲ့လူတိုင်းရဲ့ဖွဲ့ပေါ့ကျွန်တော်အပတ်စဉ်တင်းနေနေတိုင်းသွားတာသုံးရရှိပါပြီဒီမှာကျွန်တော်အင်ကပူသွားတယ်အင်ကပူမြို့နယ်မှာတရက်တင်ရအီပြောအရင်စေကူတာမှုလည်းလုပ်ပေးတယ်အဲ့ပေါ်ကျတော့လူသားမှုတွေလည်းလက်ပါအဲ့ဒုတိယအချိန်မှာတော့အရာတိုင်းကထုတ်နဲ့ငတိုင်းကြောင်းမျိုးတွေကိုထားခဲ့ပါတယ်အဲ့တတိယကျင်းကျွန်တော်တာပေါင်းမျိုးကိုဖွဲ့သွားပါတယ်အဲ့ဒီမှာတမားတော်ရဲ့တာဖာမီယာထူးထူးဆောင်းဝင်ထူးယောဂကိုဆောင်းဝင်ပါတယ်ဖွဲ့ရကုတာမှုနဲ့ပေးခဲ့တယ်ဒီရတယ်ဝါရဆေးဝါရပစ္စည်းတွေလူသားမှုတွေလုပ်ပါအဲ့တဖွဲ့ကတော့တာပေါင်းမျိုးနဲ့ရခါတိသွားသွားအဲ့လူသားမှုတွေလုပ်တဲ့စေကူတာတင်မှုတွေလုပ်ပါဒီလိုဖွဲ့ရလဲကျွန်တော်အပတ်စဉ်ထပ်ပြီးရှိပါဒီချိန်မှာလဲကျွန်တော်ကဒီလူငယ်တွေလဲစုဆောင်းနေပါတော့ပစ္စည်းတွေဆရာကလပ်ကဗိုလန်တီးယား help လုပ်ချင်တဲ့ဆရာဝန်တွေလဲစုဆောင်းတဲ့တော့တဲ့နေရာတွေကိုဒီလိုဆက်လက်ပတ်မုံတွေလောက်တော့အစီအစဉ်ရှိပါ
ဟုတ်ကဲ့ဒီလူငယ်ထက်လူသူတွေအနေနဲ့ဒါမှမဟုတ်ရှင်လဲဗိုလန်တီးယားပေါ့နော်လှုပ်ပေးလူသူတွေဆရာဝန်တွေအနေနဲ့ဆက်သွယ်မယ်ဆိုရင်ဆရာကြီးဘယ်လိုလွယ်လွယ်ကူကူဆက်သွယ်နိုင်မလဲ
ကျွန်တော်မြန်မာနိုင်ငံဆရာဝန်တွေပေါ့ကိုဆက်သွယ်လို့ရပါတယ်ဒီနေရာလေးကလည်းကိုတင်ကြည့်လမ်းပေါ့နော်ကနော်ကြီးဆောင်နဲ့တင်ကြည့်လမ်းရဲ့အဆုံးပေါ့နော်ဒီလူတွေနဲ့စေဝါပစ္စည်းတွေကိုပြည်ပြည်နဲ့လည်းဆယ်လရက်နဲ့နှစ်လေးလိုက်ကြည့်ပေါ့နော်ရုံးခွေရတယ်မှာလက်ခံနေပါတယ်ဖုန်းနံပါတ်နေတော့ဆရာဝန်တင်းဖုန်းက3933411နဲ့ဆက်သွယ်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုပတ်စဉ်တောက်ကြာနေ့တိုင်းပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့တိုင်းသတင်းလွှာအလဲပါ။ထိုင်းမြန်မာနယ်ဆက်သတင်းထောက်တွေကတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
်။ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။86နှစ်မြောက်ဆရာတော်ဦးဦးဒမနဲ့အခမ်းအနားဦးရန်ကုန်တိုင်းဒေသကြီးနဲ့စကိုင်းပြည်နယ်တစ်ခုလုံးမှာစီစီကကကျင်းပခဲ့ကြတဲ့ဆိုတာတွေနဲ့အတူကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာဘုံမြို့နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတတိုင်းပြည်လုံးပစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့အကြားရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ9ရက်နေ့ညနေပိုင်းလွယ်လင်ခရိုင်မိုင်းပွန်မြို့နယ်ဘက်ကဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က3ဦးကြာဆုံးပြီးထိခိုက်ဒဏ်ရာများပြားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်က2ဦးကြာဆုံးခဲ့တယ်လို့RCSS SSA ဒေသခံတပ်မှုတို့ကပြောပါတယ်တိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာမြန်မာတပ်မတော်ဘက်ကအင်အား140ကျော်လောက်အားဖြည့်ထားတယ်လို့ဒေသခံတပ်မှုကပြောပါတယ်တနိုင်ငံလုံးအပြစ်ရ NCA လက်မှတ်ရေးထိုးနိုင်ဖို့နှစ်ဖက်ကောင်းဆောင်တွေကြိုးပမ်းနေတဲ့ကာလမှာမြန်မာတပ်မတော်အနေနဲ့အခုလိုထိုးစစ်ဆင်လာတဲ့လုပ်ရဟာမဖြစ်သင့်ဘူးလို့ RCSS SSA တောင်ကြီးဆက်ဆံရေးတာဝန်ခံဘုံမူဆိုင်ဦးကပြောပါတယ်
စက်တင်ဘာလ9ရက်နေ့ကကြာရောက်ခဲ့တဲ့86နှစ်မြောက်ဆရာတော်ဦးဥတ္တမနဲ့ခန္ဓာကိုရန်ကုန်အပါဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာစီစီကာကာကျင်းပခဲ့ကြပါတယ်။စစ်တွေမြို့မှာကျင်းပတဲ့ခန္ဓာမှာပြည်နယ်ဝန်ကြီးချုပ်ဦးမြအောင်ကိုနဲ့အစိုးရအဖွဲ့ဝင်တွေတောင်းတဲ့ချီတဲ့မြို့သူမြို့သားတွေကလည်းဥတ္တမပန်းချံမှာရှိတဲ့ဆရာတော်ဂျေယုတ်ထုရှိမှာလွမ်းတူပန်းခွေတွေချခဲ့ကြပါတယ်။ရခိုင်ညွတ်သားပါတီကလည်းပါတီဌာနချုပ်မှာဆရာတော်နေ့ကိုကျင်းပခဲ့ကြသလိုရန်ကုန်မြို့မှာတော့ရခိုင်တိုင်းရင်းသားရဲဝန်ကြီးဌာနနဲ့ရန်ကုန်ရောက်ရခိုင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးဆရာတော်နဲ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်။ဆရာတော်ဦးဥတ္တမနဲ့ဟာပိဋိရှ်နယ်ချက်စနစ်ဆန့်ကျင်ရေးဝန်တန်းတို့တရားကိုဟောပြောခဲ့တဲ့အတွက်ပိဋိရှ်အစိုးရရဲ့ဖမ်းဆီးထောင်ချမှုကိုကြင်ကြင်ခံခဲ့ရပြီးဆရာတော်ပြန်လည်တော်မူတဲ့စက်တင်ဘာလ9ရက်နေ့ကိုရခိုင်မျိုးသားတွေကဆရာတော်နဲ့အဖြစ်တတ်မှတ်ထားပါတယ်။
KNO ခေါ်ကချင်လွတ်လပ်ရေးအဖွဲ့အခြေပြုရွာကချင်ပြည်နယ်ဗမော်ခရိုင်ရွှေကူမြို့နယ်ဘက်နဲ့ရှမ်းပြည်မြောက်ပိုင်းတပ်မဟာလေးနေမြေကိုခိုင်တဲ့မူဆယ်ဘက်မှာ KNO တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့နဲ့10ရက်နေ့မှာ KNA တပ်မဟာ3တပ်ရင်းစနစ်နယ်မြေဗမော်ခရိုင်မိုးမိတ်ဗမော်ကားလမ်းမပေါ်စီကော်ရွာတဝိုက်မှာနဖက်တက်ကြားအချိန်တိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KNO ဌာနချုပ်ကအတည်ပြုပြောပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနေရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်သေးဆုံးမှုရှိမရှိကိုတော့အတည်ပြုချက်မရသေးပါဘူးတစ်ဖက်မှာလည်း KIA ဗဟိုဌာနချုပ်လိုက်စားတဝိုက်မှာလည်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတပ်တွေအင်အားထပ်မံတိုးချဲ့လာတယ်လို့အစိုးရနဲ့ KIA ပူးတွဲပဋိပက္ခဖြေရှင်းရေးကော်မတီအဖွဲ့ဝင်ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဒီပနိုင်ငံတွေမှာတရားဝင်ရောက်နေတဲ့မွန်ပြည်နယ်ကမဲပေးပိုင်ခွင့်ရှိသူ1500ကျော်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရရှိဦးဟိန်လင်းထက်ကပြောပါတယ်အစိုးရခွင့်ပြုချက်နဲ့နိုင်ငံပြင်ပတွေမှာရောက်ရှိနေသူတွေဟာဂျိုတင်မဲလက်မှတ်နဲ့မဲပေးရမှာဖြစ်ပြီးဂျိုတင်မဲပေးနိုင်ဖို့အတွက်တက်ဆိုင်ရာတန်ယုံကနေပုံစံ15နဲ့လျှောက်ရမယ်လို့လည်းသူကပြောပါတယ်ဒီပါရောက်မဲပေးခွင့်ရှိသူတွေကတော့ဂျိုတင်မဲပေးနိုင်ဖို့အခက်အခဲပေါင်းစုံရှိတဲ့အနေအထားတွေကြောင့်မဲပေးပိုင်ခွင့်ဆုံးရှုံးမှုတွေအများကြီးရှိနိုင်တယ်လို့ဒီပါရောက်မြန်မာနိုင်ငံသားတွေကပြောပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံကတော့ဂျိုတင်မဲပေးမဲ့သူတွေအောက်တိုဘာလ19ရက်နေ့နာနဲ့9နိုင်ကနေညနေ4နိုင်ထိလာရောက်မဲပေးနိုင်တယ်လို့စက်တင်ဘာလ10ရက်နေ့ကထုတ်ပြန်ထားပါတယ်။ပြည်ပမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေတန်ယုံတွေမှာမဲပေးဖို့လာရောက်အစုတင်သူ 18,000 ပဲရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကစက်တင်ဘာလ1ရက်နေ့ကပြောဆိုထားပါတယ်
လာမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ရွေးကောက်ပွဲလုံခြုံရေးအတွက်လုံခြုံရေးအထူးရင်းနှီးပြဆင်ပွားတင်နန်းကိုစက်တင်ဘာလ9ရက်နေ့ကပြည်နယ်ရေးတပ်ဖွဲ့မူယုံမှပြုလုပ်ခဲ့ပါတယ်ချင်းပြည်နယ်မှာမဲယုံပေါင်း1029ယုံရှိနေပြီးမဲယုံတယုံကိုရဲ3ဦးစီခြားထားနိုင်ဖို့အတွက်လုံခြုံရေးအထူးရင်းနှီးပြဆင်ပွားတင်နန်းကိုဖွင့်လှစ်ရတာဖြစ်တယ်လို့ပြည်နယ်ရေးတပ်ဖွဲ့မူယုံကဦးစီအရာရှိပထမတန်းဒုတိယရေးမူကြီးမြင့်နိုင်ကပြောပါတယ်
ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှင်။ကချင်ပြည်နယ်ပူတာအိုခရိုင်စွန်ဘရာဘုံမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ခန့်အေရို့ကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာလမ်းမဆက်သွေးရဲ့အခက်အခဲတွေကြောင့်စားနပ်ရိက္ခာပြက်လက်နေတဲ့ဘေးနဲ့ကြုံတွေ့နေကြရသလိုလုံခြုံရေးပိုင်းမှာလည်းစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီကြောင့်မို့တော့အမီကနေစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မြန်မာအစိုးရစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စွန်ဘရာပုံမြို့နယ်ထဲကကျေးရွာ9ရွာကဒုက္ခသည်1400ကျော်ဟာတောတောင်တွေထဲမှာယာယီဒုက္ခသည်စခန်းတွေလုပ်ပြီးခိုလုံနေကြရသလိုအခုလိုမိုးတွင်းကလာမှလမ်းပန်းဆက်သွယ်ရေးပြတ်တောက်သွားတဲ့အတွက်စားဝတ်နေရေးအပြင်သွားလာရေးအပိုင်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကချင်မျိုးသားတိုင်ပင်ခံအဖွဲ့ကခေါင်းဆောင်ဦးတရှိတန်ကွန်းကပြောပါတယ်
ဟိုကမိုးရွာလိုက်မရွာလိုက်ပဲဟိုကကားလမ်းကလည်းခုမပြုတ်ဘူးလို့ကျွန်တော်တို့အကြံပေးအဲ့လိုပဲသိရတယ်။ဟိုတောင်ဘက်ကနေလေတောင်းကနေပြန်ပြော့ဟိုမှာပို့ထားပြော့ဒီစစ်ချုံဒုက္ခတွေခံရအောင်ပြန်ပို့မယ်ဆိုလို့ချင်းလဲလမ်းခီးကဆိုလို့လဲဝေးနေတယ်ဆိုတော့အခါကျတော့ကိုထိရောက်သွားဖို့ကတော့ဒီတောင်းကလည်းအစင်သိပ်မပြေသေးဘူး။ဒီခါတော့လဲပြတ်လတ်တယ
်ဒုက္ခတွေရဲ့ထဲမှာအမျိုးသမီးနဲ့ကျောင်းနေအွယ်ကလေးတွေကပုံများတယ်လို့ဆိုပါတယ်KIO ရဲ့ဒုက္ခတွေစခန်းတွေမှာခိုလုံနေရတဲ့သူတွေထဲမှာကျောင်းသူကျောင်းသားအယောက်600နီးပါးကလည်းကျောင်းတက်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ PCG ငင်းချမ်းရေးအကျိုးဆောင်ဦးဆမ်အောင်ကအခုလိုပြောပါတယ
်ကျောင်းသားတွေကလည်းကျောင်းတက်ဖို့အခက်အခဲတွေများဖြစ်နေတယ်ကျောင်းတွေကလည်း5ကျောင်း6ကျောင်းတော့ပိတ်ထား KIO ကဒုက္ခတွေစခန်းမှာရောက်နေတဲ့ကျောင်းသားတွေအများစုကတော့အဲ့မှာ KIO ဘက်ကပညာရေးဌာနကဟိုသင်ကြားရေးအတွက်ကတော့ပြင်ဆင်နေတယ်လို့ကျွန်တော်သိရတယ်ဒါမဲ့လက်တွေ့မှာဘလောက်ထိပြင်ဆင်ထားတယ်လဲကျွန်တော်သိရတယ
်အစိုးရတက်တဲ့ KIA တို့အကြားစီးရဲတင်းမာနေမှုတွေကြောင့်လုံခြုံရေးအပိုင်းကအဆစိုးရိမ်နေရတယ်လို့ KIO လုပ်ငန်းညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဦးတောင်ခါကလည်းပြောပါတယ်
စစ်တ
တကလက်နဲ့ကြီးရည်နဲ့ပြည့်ပြည့်နေတော့သူတို့ကနေရာကထပ်ခါတလေးလေးတွေအဲ့လိုရှေ့ပြောင်းချက်ကြီးနေရတဲ့အနေအထားဖြစ်နေပါတယ
်ပူတာအိုမြို့နယ်စွန်ဘရဘုံဒေတာကဒုက္ခတွေ1400ကျော်ဟာပြီးခဲ့တဲ့ဇွန်လဇူလိုင်လနဲ့ဩဂုတ်လတွေအတွင်းအစရတက်နဲ့ KIA တို့အကြားတိုက်ပွဲတွေဖြစ်ပွားမှုကြောင့်ဥအိမ်တွေစွန့်ခွာပြီးတောတောင်တွေထဲမှာခိုလုံနေကြရတာဟာဒီကနေ့ဒီချိန်ထိအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ပြည်ထောင်စုအဆင့်အစိုးရနဲ့တိုယိုထိုင်းကုမ္ပဏီတို့ကလည်း MOA လက်မှတ်ရေးထိုးထားတဲ့မွန်ပြည်နယ်တောင်ပိုင်းရင်းမြို့နယ်အန်တင်ကျောက်မီသွေးသုံးလက်စစ်တပ်အားဖြင့်စက်ယုံစီမံကိန်းရပ်တန့်ပေးနိုင်ရေးအတွက်ဒေသခံတွေကလည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ထံကိုစတင်ပြီးတော့တောင်းဆိုလိုက်ပြီးဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့မြင်းရင်စနိုင်းကလည်းစူးစီးထားပြီးတော့နိုင်ကွန်းဟိန်ကလည်းခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်အန်တင်းကျောက်မီသွေးတားအပေးစက်ယုံစီမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ထံစာတင်ရတဲ့ရည်ရွယ်ချက်ကိုတော့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါဗျာ။တ
ူတိုင်းကုန်စီက MNC နဲ့သွားကြောက်ပြည်ရဲ့ထူတောင်းဆိုတဲ့အချိန်မှာအကြေရာ MNC ရဲ့အချက်တွေကိုစစ်ဆင်စားမိဘူးမင်္ဂလာရှင်သာနဲ့ပဲထုတ်ပြန်ပြောပြီးပြုလိုက်တာမျိုးရှိလာတယ်လေ။ဒါတော့ကျွန်တော်ဘက်ကဒီဒေတာခံရရဲ့အတန်းအဲ့လိုရဲ့ဂျမိုက်ဒီကိုင်းမော်ဒီဘာဝပေါင်းတင်ပြအစတွေဒီကစီမဲ့ကြည့်ကြရရှိတယ်ဆိုတဲ့ဟာကိုအမစီကအတေးနဲ့သူတိပြီးတော့တော့ပြက်ချက်ချတဲ့ခါကျရင်သတိထားပြီးတော့ပြက်ချက်ချနိုင်ဖို့အတွက်ကြိုးပြီးတော့နားစားတဲ့ထားရင်ဖြစ်တာပေါ့
စီမံကိန်းတွေကိုပြည်ထောင်စုဆိုရကခွင့်ပြုထားပေမဲ့ MNC ကခွင့်ပြုချက်မရရင်ဆက်လုပ်လို့မရနိုင်ကြောင်းဒေါက်တာအောင်နိုင်ဦးကအခုလိုဆက်ပြောပါတယ
်ဒီထဲမှာနိုင်ငံလောက်ကလည်းဖြစ်ဖြစ်ကြားဟန်အရာသာသာနဲ့ထပ်ပေါ်တဲ့လောက်မှလည်းတခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီစက်ဖို့တည်ရောင်လို့ရောအများကြီးပေါ်လာရရင်းနှီးမြှုပ်နှံတဲ့ဆက်က MNC ရဲ့ခွင့်ပြုချက်ကိုယူဖို့ယူရမယ်ဆိုတဲ့အုပ်ချုပ်ရတဲ့ဖြစ်တယ
်
အဲ့တော့ MNC ကခွင့်မပြုဘူးဆိုရင်ဘယ်လောက်မှသာလုပ်လို့ရ
အန်တင်းကြောင်မီသွေးသားပေးဆက်ယုံစီမံကိန်းဟာပွေလင်းမြင်သာမှုမရှိဘူးလို့ဒေသခံနိုင်အောင်ထုံးမွန်ကပြောပါတယ
်။သူပါလုံးနေလဲ။ဘာတွေအဆက်ဖြစ်လာမယ်။ဘာတွေစူးကျိုးရှိတယ်လဲ။ဘာတွေကောင်းကျိုးရှိတယ်လဲ။အဲဒီအပေါ်မှာသူတို့ဘက်ကစူးကျိုးကိုဘယ်လိုတာဝန်ဖြေရှင်းမလဲ။ကောင်းကျိုးကိုဘယ်လိုဆက်လက်ထိန်းသိမ်းသွားမလဲ။ဆိုတဲ့အတောင်ဝင်ယူမှုအပိုင်းကိုတိတိကျကျဖြစ်စေချင်တယ်။
ကြောင်မီသွေးဆက်ယုံစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ပြည့်စည်ပြီးလောက်ကင်စားတော့เสียနေရာမရှိမှကိုစိုးရိမ်နေကြတယ်လို့အန်တင်းဒေတာခံမိနန္ဒာအောင်ကပြောပါတယ်။အန်တင်းကြောင်မီသွေးဆက်ယုံစီမံကိန်းအကောင့်ထဲပေါ်ဖို့အတွက်2015ခုနှစ်ဧပြီလ9ရက်နေ့ကပြည်ထောင်စုဆိုရနဲ့တိုယိုထိုင်းကုမ္ပဏီက MOA လက်မှတ်ရေးထိုးခဲ့ကြပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကတော့မြန်မာနိုင်ငံမှာတည်ဆောက်ဖို့စီစဉ်နေတဲ့မြည်သည့်ကြံမှုသေးသောဓာအပေးဆက်ယုံစီမံကိန်းကိုသူတို့ထံမှတင်ပြထားတာမရှိသေးဘူးလို့ဩဂုတ်လ26ရက်နေ့ကသတင်းထောက်တွေနဲ့တွေ့ဆုံစင်မှာဖြေကြားခဲ့ပါတယ်။
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကြေညာထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့အကြားရှမ်းပြည်နယ်လွယ်လင်မြို့နယ်ဘက်မှတိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
NASA ဒေတာကတိုင်းရင်းသားသတင်းထောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ခေတ္တကျွန်ပြူခြင်းဟာလူသားဖြစ်တည်မှုမှာကာယောဂဘိုးတစ်ခုဖြစ်ပြီးတစ်ကမ္ဘာလုံးလူလူကကန့်ကွက်ရှုံချပါတယ်။ဒါပေမဲ့လက်တွေ့ဘဝနဲ့ကင်းကွာပြီးဖြစ်နေတာတော့မဟုတ်ပါဘူး။ကောင်းကောင်းစုစည်းထားတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းတွေကသူတို့လုပ်ငန်းအဆင်ပြေစေဖို့လက်ထိုးပြီးလူကုန်ကူးကြတာပါ။အဲ့ဒီအလို့တစ်ခုလုံးမှာသူတို့ကြုံပြုတ်လိုက်တဲ့လူတွေရဲ့ဘဝတွေကိုဖျက်ဆီးအောင်သာမကစီးပွားရေးကိုလည်းဖျက်ဆီးပစ်ပါတယ်။ကြုံပြုတ်တာဟာလူမှုဝန်ဝိုင်းတွေကိုဖျက်ဆီးပြီးလူတိုင်းကိုထိခိုက်စေအောင်သာမကပါဘူး။ကမ္ဘာတဝန်းမလုံခြုံမှုနဲ့မတည်ငြိမ်မှုဖြစ်အောင်ဖန်တီးနေတဲ့ရက်ဆက်တဲ့ရာဇဝတ်သားတွေနဲ့လက်နက်ကိုင်အဖွဲ့ကွန်ရက်တွေကိုမီးထိုးပေးနေတယ်လို့ဒေးဗစ်လူနာကပြောပါတယ်။မစ္စတာလူနာဟာအမေရိကန်နိုင်ငံသားရဲ့ဌာနနိုင်ငံတကာမူရစ်စည်းဝါးနဲ့တရားဥပဒေစိုးမိုးမှုရေးရာဘျူရိုရာဇဝတ်မှုတိုက်ဖျက်ရေးအစီအစဉ်ရုံးကအကြီးအကဲညွှန်ကြားရေးမှုပါလူကုန်ကူးမှုကြောင့်လူအဖွဲ့အစည်းအန်ဒရယ်ဖြစ်တာနဲ့တက်ရောက်တာတွေကတကယ်အစ်စ်အမှန်ပါအချင်းပြက်ချဆားမှုကအဲ့ဒါကိုမီးထိုးပေးပါတယ်ဒီကနေ့ခေတ်သစ်ဂျွန်ပြူမှုရဲ့နောက်ွယ်ကရာဇဝတ်ကိုင်းတွေကိုအားကောင်းစေုံသာမကပါဘူးအချင်းပြက်တဲ့ရဲတွေ အကောက်ခွန်ဝန်ထမ်းတွေတရားရေးဝန်ထမ်းတွေနဲ့လူမျိုးရင်းဆိုင်ရာတခြားတာဝန်ရှိသူတွေကလူကုန်ကူးသူတွေကိုအကာအကွယ်ပေးနိုင်စေပြီးသူတို့ရဲ့ရာဇဝတ်လိုရတွေကိုလုပ်ဖို့ခွင့်ပြုထားစေပါတယ်။ခေတ်သစ်ကြုံပြုမှုမှာနယ်နိမိတ်ကန့်သတ်ချက်တွေမရှိပါဘူး။ဒါကြောင့်ဘယ်နိုင်ငံမှအကျင့်ပြတ်ခြားဆောင်မှုကနေမကင်းလို့တလို့ဘယ်အာဏာပိုင်တစ်ခုတည်းကမှဒီပြဿနာကိုကိုယ်ဖာတာမဖြေရှင်းနိုင်ပါဘူး။ဒီကာယောဂါကိုနှိမ်နှင်းဖို့လူကုန်ကူးမှုကလူမှုဝန်ဝိုင်းတွေကိုဘယ်လောက်တောင်ထိခိုက်စေလဲဆိုတာလူထုရှင်းရှင်းလင်းလင်းသိအောင်လုပ်ခြင်းအပြင်နိုင်ငံတွေအနေနဲ့စတင်ရပါမယ်။သူတို့ကြုံပြုကျင်နေတွေကိုထောင်ချောက်ဆင်ဖျားယောင်းဖို့အသုံးပြုတဲ့နည်းလမ်းတွေကိုအကာအကွယ်မဲ့လူလူသိအောင်ပညာပေးရပါမယ်။ကွန်ပီစီတွေပေးပို့တဲ့လမ်းကြောင်းတစ်လျှောက်မှာလူကုန်ကူးတာနဲ့ဆက်ဆက်တာမျိုးလုံးဝမရှိသလောက်ဖြစ်အောင်စစ်ဆေးကြက်မှတ်တာကိုတိုးမြင့်လုပ်ရပါမယ်။တာဝန်ခံမှုနဲ့လူအခွင့်အရေးအကာအကွယ်ပေးမှုဆိုင်ရာမြင့်မားတဲ့စံနှုန်းတွေကိုအစိုးရတွေအနေနဲ့ချမှတ်ရမှာဖြစ်ပြီးကွန်ပီစီတင်သွင်းသူတွေနဲ့လက်ခွဲလုပ်သူတွေကအဲ့ဒီစံနှုန်းတွေကိုလိုက်နာအောင်လုပ်ရပါမယ်။ဒီချိန်ထဲမှာပဲနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကုမ္ပဏီတွေဟာသူတို့ရဲ့ကွန်ပီစီတင်သွင်းရယူတဲ့လမ်းကြောင်းတစ်လျှောက်မှာလူကုန်ကူးမှုကိုစန့်ကျင်တဲ့မူဝါဒတွေချမှတ်အကောင့်ထဲဖော်ရပါမယ်။နှိမ့်ဆက်ညှဉ်းပန်းမှုအနှောက်အယှက်ပေးမှုဒါမှမဟုတ်အကြမ်းဖက်မှုဆိုင်ရာဖြစ်ရပ်တွေကိုသတင်းပေးဖို့လုပ်ငန်းစဉ်တစ်ခုထူထောင်ရမှာဖြစ်ပြီးလူကုန်ကူးခံရသူတွေကိုသိအောင်လုပ်ပြီးတော့အကာအကွယ်ပေးရပါမယ်။လူခွင့်ရေးကိုလေးစားလိုက်နာတဲ့အခြေအနေမျိုးနဲ့ရေရှည်ခိုင်မာတဲ့စီးပွားရေးတိုးတက်မှုကိုတည်ဆောက်ဖို့လူမှုဝန်ဝိုင်းတွေရဲ့လူသားအချင်းအမြင့်အလားအလာတွေကိုလူကုန်ကူးမှုကရော့ပါပျောက်ွယ်စေပါတယ်လို့မစ္စတာလူနာကပြောပါတယ်။သူတို့ရဲ့ရုပ်ပိုင်းစိတ်ပိုင်းမှာဈေးနှုန်းသတ်မှတ်ချက်တွဲချိတ်ခံထားရတာမျိုးဘယ်သူတယောက်မှမမရှိသင့်တယ်လို့သူတို့ရဲ့ဂုဏ်သိက္ခာနဲ့လွတ်လပ်တဲ့ဆန္ဒကိုစန့်ကျင်ပြီးကန့်သက်တာနှိမ့်ဆက်ညှဉ်းပန်းတာအကြမ်းဖက်ခံရတာမျိုးမရှိသင့်ဘူးလို့ဒေးဗစ်လူနာကပြောပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမနန္ဒာချာကြီးညာပေးပါအောင်ရှင်။ဆီးရီးယားနိုင်ငံကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်အနည်းဆုံး 1,000 လောက်ကိုလာမဲ့နှစ်အတွင်းမှာလက်ခံသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းတိုးမြင့်ပေးအပ်သွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကြာတာပရင်းနေမှာပြောဆိုလိုက်ပါတယ်။ရှေ့လကစပြီးဆီးရီးယားဒုက္ခသည်တွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပြုဖို့အတွက်လိုအပ်တဲ့ပြင်ဆင်ချက်တွေကိုလည်းလှုပ်ဆောင်ကြဖို့တာဝန်ရှိသူတွေကိုသမ္မတဘရက်ကိုဘားမားကညွှန်ကြားခဲ့တယ်လို့အိမ်ပြတော်ပြောခွင့်ရပုဂ္ဂိုလ်ဂျော့စ်အန်နက်ကပြောဆိုခဲ့ပါတယ်။နှစ်စဉ်ကဘာတဝမ်းကဒုက္ခသည် 9,000 လောက်ကိုအမေရိကန်ပြည်ထောင်စုကလက်ခံထားတာဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးကိုချင်းချောင်မခံရစေဖို့အသစ်ရောက်လာမဲ့သူတွေကိုကိုရေးရာဇဝင်နောက်ကြောင်းစစ်ဆေးမှုတွေကိုတော့တင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့မစ္စတာအန်နက်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်အမေရိကန်ထောက်လှမ်းရေးအကြီးအကဲ James Clapper ကလည်းအခုလိုအရှိလေပိုင်းဒေသကပြည်ပခါတွေကြောင့်ဒုက္ခသည်တွေတခြားနိုင်ငံတွေကိုထွက်ပြေးနေကြတဲ့အထက်မှာ IS စစ်သွေးကြွတွေရောပါလာပြီးတော့စိတ်ဝင်ထိုးပေါက်မှာကိုစိုးရိမ်နေတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။ပြောင်းဆုံးနေတာတပတ်ကြာလာနေပြီးပင်လယ်တပြားတွေပေါ်တဲ့တောင်တရုတ်ပင်လယ်ပြင်မှာပြန်ပေးဆွဲခံရတာဖြစ်နိုင်တယ်လို့ဆိုရင်နေရတဲ့ကုန်တင်သင်္ဘောတဆင်းကိုမလေးရှားအာဏာပိုင်တွေမနေ့ကြာတာပရင်းတွေကလိုက်လံရှာဖွေနေကြပါတယ်။မလေးရှားမှတ်ပုံတင်သင်္ဘောဟာဆာရာဝက်ပြည်နယ်ကန်ယူတန်းတလျှောက်ကိုခုံမောင်းနေစဉ်ပြီးခဲ့တဲ့ကြာတာပရင်းတွေကကုမ္ပဏီနဲ့အဆက်တွေပြတ်တောက်သွားခဲ့တာဖြစ်တယ်လို့ပြည်နယ်ကမ်းခြေဆောင်အကြီးအကဲရေရက်ဗိုလ်ချုပ်ကြီးအစ်စမေးလီပူချံပစ်ကိုကိုးကားပြီးတော့ Channel News Asia သတင်းကဖော်ပြခဲ့ပါတယ်။တန်တဲ့ပစ္စည်းတွေပိုက်လုံးတွေစားတောက်ကုန်တွေလို့ပစ္စည်းမျိုးစုံတင်ဆောင်လာတဲ့ Salian Timor ဟာ Sarawak ပြည်နယ်မြို့တော်ကုချင်းကနေလင်မန်းမြို့ကိုခုံမောင်းပြီး Timor ပေါ်မှာမြန်မာ၊မလေးရှား၊အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံသားတွေအပါအဝင် Timor သား14ဦးလိုက်ပါလာခဲ့တယ်လို့ပြောဆိုထားပါတယ်ရှင်
။နောက်ဆုံးရသတင်းကျဉ်းချုပ်ကိုမနန္ဒာချန်အတင်ဆက်သွားတာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမူကတော့ကိုရဲခေါင်ဖြစ်ပြီးဆက်အတန်ဖန်းအင်ဂျင်နီယာကတော့စီးနက်အဗ်ဒူရာမန်ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနှားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.